အင်ဂျေဂျုံနဲ့နှစ်တန်ကြာထိမ့်သိမ်းခံထားရတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုဒီကနေ့ဩဂုတ်လ6ရက်နေ့မှာပြန်လွတ်ပေးလိုက်ပါပြီ။နိုင်ငံရေးပြန်ပွဲဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့ဒါကာမြို့တော်ကဝန်ကြီးချုပ်ဆိုင်အိမ်ကိုစီးနင်းမှုအတွက်ဆန္ဒပြလူမှုကြီးကချီတက်လာနေချိန်မှာပဲယာရုကနှုတ်ထွက်ပြီးပြည်ပကိုထွက်ပြေးသွားပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းကိုအခုလိုနေအင်ဂျေဂျုံကနေလွတ်ပေးလိုက်တာပါ။မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံရေးလောကကိုဒီနိုင်ငံရေးပြန်ပွဲအမျိုးသမီး2ဦးကနှစ်ဆယ်စုနှစ်ပေါင်းများစွာလွှမ်းမိုးချေလည်ထားခဲ့တာပါ။အဓိကအတိုက်ခံပါတီကြီးဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ရဲ့အကြီးအကဲဝန်ကြီးချုပ်ဟောင်စီယာကိုယာရုကထွက်သွားတဲ့ဝန်ကြီးချုပ်ဟာစီနာအစိုးရလက်ထက်မှာအကျင့်ပြတ်ချဆမှုဥပဒေနဲ့2018ခုနှစ်ကထောင်ဒဏ်18နှစ်ချမှတ်ပြစ်ဒဏ်ပေးခဲ့တာပါ။ကျောင်းသားတွေကဥဆောင်ပြီးဒီသတင်းပတ်တွေနဲ့သတင်းပတ်တွေနဲ့ချီနိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်လာပြီးတဲ့နောက်မနေ့တနင်္လာနေ့ကဝန်ကြီးချုပ်ဟာစီနာယာရုကနှုတ်ထွက်သွားတာကြောင့်စစ်တပ်အကြီးအကဲကကြားဖြတ်အစိုးရဖွဲ့စည်းမယ်လို့ကြေညာခဲ့ပါတယ်။ဆန္ဒပြသူတွေကိုဝန်ကြီးချုပ်ဟာစီနာအစိုးရကအကြံဖတ်ဖြုတ်ခွင်းခဲ့တာကြောင့်သူထက်တောင်းမှုတွေနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့ပေမဲ့ယာယီအုပ်ချုပ်ရေးတာဝန်ယူထားတဲ့စီဦးစီချုပ်ကတော့စာနာပြသူတွေကိုအကြံဖတ်ဖြုတ်ခွင်းတာတွေချက်ချင်းရပ်တန့်ပြီးဖမ်းဆီးထားသူတွေကိုလည်းပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ။